ယောဟန်အခိုင်3အခန်းငယ်1မှ8ကြားမှာဖော်ပြထားတဲ့ဒုတိယမွေးခြင်းအကြောင်းကိုဆက်ပြီးလေ့လာကြပါစို့။ယောဟန်အခိုင်3အခန်းငယ်1မှ8အထိကိုဖတ်ပြပါမယ်။ယူဒလူတို့တွင်အရာရှိဖြစ်သောနီကောဒင်အမည်ရှိသောဖာရိရှဲတယောက်သည်ညအခါယေရှုထံတော်သို့လာ၍အရှင်ဖျားကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖျားသခင်၏အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဖျားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏ဟုလျှောက်တော်ယေရှုကဒုတိယမွေးခြင်းကိုမခံတော်သူမည်သည်ကဖျားသခင်၏နိုင်ငံတော်ကိုမမြင်ရဟုငါအမှန်အကန်ဆိုသည်ဟုပြန်၍မိန့်တော်မူ၏နီကိုဒင်ကလည်းအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမိဝန်းထဲသို့တပံဝင်၍မွေးခြင်းကိုခံနိုင်ပါမည်လောဟုလျှောက်၏ယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကဖျားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန်ဆို၏ဇာတိပဂတိမွေးသောအရာသည်ဇာတိပဂတိဖြစ်၏ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏ဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်လေသည်အလိုရှိတိုင်းသွာလာ၏လေ၏အတန်ကိုသင်သည်ကြားရတော်လဲအဘယ်အရက်ကဖြစ်သည်အဘယ်အရက်သို့သွားသည်ကိုမသိနိုင်ဒူနီးဒူဝိညာဉ်တော်မွေးသောသူဖြစ်သည်ဟုမိန့်တော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ကြမ်းချက်မှာဒုတိယမွေးခြင်းကိုမခံတော်သူမည်သည်ကဘုရားသခင်နိုင်ငံတော်ကိုမဝင်ရလို့ယေရှုမိန့်တော်မူတဲ့အခါငါအမှန်အကန်ဆို၏ဟူသောစကားတော်ကိုတုံးထားပါれယေရှုဖရာရဲ့စကားတော်အရဖရာသခင်နိုင်ငံတော်ကိုဝင်ရသောအခွင့်ဟာဒုတိယမွေးခြင်းကိုခံသောသူတို့အတွက်သာဖြစ်ကြောင်းကျွန်တော်တို့သိရပါれတစုံတယောက်သောသူဟာဘာသာရေးနဲ့လူမှုရေးကိုဘလောက်ပဲလှုပ်လှုပ်ဒုတိယမွေးခြင်းကိုမခံရင်တော့ဖရာသခင်နိုင်ငံတော်ကိုခြေတလန်းနဲ့တောင်ဝင်ရမှာမဟုတ်ဘူးလို့ယေရှုဖရာကအတိအလင်းမိန့်တော်မူပါれယောဟန်အခိုင်3အခန်းငယ်1အရနီကိုဒင်ဟာယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်ဖြစ်တဲ့အကြောင်းကျွန်တော်တို့တွေ့ရပါれအခန်းငယ်1မှာနီကိုဒင်ဟာညအချိန်မှာယေရှုထံတော်ကိုလာပြီးကိုတော်သည်ပြတော်မူသောဤနမိတ်လက္ခဏာတို့ကိုဖရာသခင်၏အခွင့်မရှိလျင်အဘယ်သူမျှမပြနိုင်သည်ကိုအကျွန်ုပ်တို့သည်ထောက်၍ကိုတော်သည်ဖျားသခင်အထံတော်မှကြွလာတော်မူသောဆရာဖြစ်ကြောင်းကိုသိကြပါ၏လို့ယေရှုကိုပြောခဲ့ပါတယ်။အဲ့ဒါကိုပြောပြဖို့တတ်တတ်ယေရှုထံကိုလာခဲ့တာလား။မဟုတ်ပါဘူး။နီကိုဒင်လာတဲ့အကြောင်းရင်းကိုယေရှုသိတော်မူပါတယ်။နီကိုဒင်လာတဲ့အကြောင်းရင်းကိုယေရှုဘယ်လိုသိတော်မူသလဲ။ယောဟန်အခိုင်2အခန်းငယ်25အရာယေရှုဟာခတ်သိမ်းသောလူတို့ရဲ့စိတ်နှလုံးကိုသိတော်မူသောဖျားဖြစ်တော်မူသောကြောင့်နီကိုဒင်ရဲ့စိတ်နှလုံးထဲမှာရှိသမျှကိုသိတော်မူပါれနီကိုဒင်ရဲ့စိတ်နှလုံးထဲမှာရှိသမျှကိုသိမြင်တော်မူသောယေရှုကနီကိုဒင်ဟာယူဒဘာသာရေးကောင်းဆောင်တဦးဖြစ်တော်လဲနောင်ဘဝစိတ်ချမှုမရှိသောသူဖျားသခင်နိုင်ငံတော်ကိုဝင်ရမယ်မဝင်ရဘူးဆိုတာကိုယ့်ကိုယ်ကိုမသိသောသူဖြစ်ကြောင်းယေရှုသိတော်မူပါれဒါကြောင့်နီကိုဒင်ကသူလာတဲ့အကြောင်းရင်းနဲ့သူသိကျင်တဲ့အရာကိုယေရှုကိုမပြောပြရသေးပေမဲ့ယေရှုဖရာကဒုတိယမွေးခြင်းကိုခံဖို့လိုအပ်ကြောင်းသူ့ကိုပြောပြတော်မူပါတယ်။ယူဒဘာသာရေးနဲ့လူမှုရေးကောင်းဆောင်နီကိုဒင်လိုပုပ်ကိုမျိုးဟာငရဲကြမဲ့သူဖရာသခင်နိုင်ငံတော်ကိုမဝင်မဲ့သူဖြစ်နေတာဟာလူတို့အမြင်မှာတော့အံ့ဩစရာဖြစ်ပါလိမ့်မယ်။သို့သောနီကိုဒင်ရဲ့အကျင့်နဲ့နီကိုဒင်ရဲ့စိတ်နှလုံးကိုသိတော်မူသောယေရှုဖရာအတွက်တော့ဘာမှအံ့ဩစရာမရှိပါဘူး။နီကိုဒင်ကဲ့သို့သောဖာရိရှဲတို့ရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်တွေဟာအပြူရောင်တုတ်ထားတဲ့သင်္ချိုင်းအုပ်ကူနဲ့တူကြောင်းသင်္ချိုင်းတွင်းရဲ့အပြင်ပိုင်းဟာလှနေပေမဲ့သင်္ချိုင်းတွင်းထဲမှာတော့လူသေးအယိုးနဲ့အညစ်အကြေးအမျိုးမျိုးနဲ့ပြည့်လျက်ရှိကြောင်းထိုနည်းတူယူဒဘာသာရေးကောင်းဆောင်များရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်တွေဟာအပြင်သဏ္ဍာန်အားဖြင့်လှနေပေမဲ့သူတို့ရဲ့စိတ်နှလုံးထဲမှာတော့ရုပ်မာခြင်းစိုးညစ်ခြင်းနဲ့ပြည့်လျက်ရှိပြီးသူတော်ကောင်းရောင်ဆောင်တဲ့လူလိန်လူညာသ တခိုးဓမြငရဲသားတွေဖြစ်တဲ့အကြောင်းမဿဲအခိုင်း23မှာယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်လူတို့ရဲ့နောင်ဘဝမှာအပယ်ငရဲလားဘုရားသခင်နိုင်ငံတော်လားဆိုတာစိတ်နှလုံးဖြောင့်မတ်မှန်ကန်ခြင်းမရှိတဲ့လူတို့ရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်အပေါ်မှာမမူတည်ဘူးဒုတိယမွေးခြင်းမမွေးခြင်းအပေါ်မှာမူတည်ကြောင်းယေရှုဖခင်ရဲ့စကားတော်အရာကျွန်တော်တို့သိရပါတယ်မဿဲအခိုင်း23မှာဖော်ပြထားတဲ့ယူဒဘာသာရေးကောင်းဆောင်များရဲ့အကျင့်နဲ့ပတ်သက်ပြီးတော့ယေရှုဖခင်ရဲ့မိန့်တော်မူချက်ကိုအတူချုပ်ပြောပြရမယ်ဆိုရင်ယူဒဘာသာရေးကောင်းဆောင်များဟာဖခင်သခင်ပြည့်ညတ်တော်တို့ကိုဟောပြောကြပေမဲ့သူတို့ကိုယ်တိုင်နာခံခြင်းမရှိတဲ့သူသူတို့ကျင့်တဲ့အကျင့်ရှိသမျှကိုလူတို့ရှိမှပြုတ်လုတတ်ကြသောသူတွေဖြစ်ပါတယ်။တရေပြားပေါ်မှာရေးထားတဲ့တမာကျန်းစာပိုက်များကိုမိမိတို့လက်များနဲ့နှဖိုးများမှာဝတ်ထားကြတယ်။သို့သောလက်တွေ့မှာတော့တမာကျန်းစာကိုနာခံခြင်းမရှိသောသူတွေဖြစ်ပါတယ်။ရှည်လျားတဲ့ဝတ်လုံကိုဝတ်ကြတယ်။ပွဲလန်းသမင်များနဲ့တရားစရက်တွေမှာအကောင်းဆုံးနဲ့အမြင့်ဆုံးနေရာမှာထိုင်ခြင်းဈေးထဲမှာရိုသေစွာနှုတ်ဆက်ခြင်းဆရာဆရာလို့လူအများခေါ်ဆိုခြင်းကိုနှစ်သက်ကြတယ်။အခန်းငယ်73ကနေပြော29ကြားမှာယူဒဘာသာရေးကောင်းဆောင်များကိုယေရှုကသင်တို့သည်အမင်္ဂလာရှိကြ၏လို့ရှစ်ချိန်တိုင်အောင်မိန့်တော်မူပါတယ်။ယေရှုဖခင်ရဲ့ပြောပြတော်မူချက်အရယူဒဘာသာရေးကောင်းဆောင်များဟာကောင်းကင်နိုင်ငံရဲ့တကားဝဖြစ်တော်မူသောယေရှုကိုသူတို့ကိုယ်တိုင်ငြင်းပယ်ကြသည်ဒါမှမဟုတ်ယေရှုကိုမယုံကြည်ဖို့လူတို့ကိုစီးတားကြတယ်။အခန်းငယ်14မှာလှုပ်ဝက်သောကျမ်းပြုတ်စရာဖာရိရှဲတို့သင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားမုတ်ဆိုးမအိမ်ကိုလူယူသိမ်းစား၍အပြစ်မပေါ်စေခြင်းဟာရှေးစွာသောပထနာစကားကိုရွတ်တတ်ကြ၏ထို့ကြောင့်တာ၍ကြီးစွာသောဒံကိုခံရကြလဒံလို့ယေရှုမိန့်တော်မူပါတယ်အခန်းငယ်15မှာယူဒဘာသာရေးကောင်းဆောင်များဟာလူတယောက်ကိုပင်ဘာသာသွင်းဖို့အတွက်ဆိုရင်ကုန်းချောင်းသာမကရေချောင်းနဲ့ပါလှဲ့လေတတ်ကြချောင်းနဲ့ဘာသာသွင်းပြီးသောသူကိုလည်းသူတို့ရဲ့မှားယွင်းတဲ့ဘာသာရေးစနစ်ကိုကျင့်သုံးစေခြင်းဖြင့်သူတို့ထက်နှစ်ဆသောငရဲသားဖြစ်စေကြကြောင်းအရာခတ်သိမ်းကိုတည်တော်မူသောယေရှုဖခင်ကအတိအလင်းမိန့်တော်မူပါတယ်အခန်းငယ်23မှာယူဒဘာသာရေးကောင်းဆောင်များဟာအသီးအရွက်ကအစဆယ်ဖို့တဖို့ပေးလိုကြပေမဲ့တရားသဖြင့်စီရင်ခြင်းသူတစ်ပါးကိုတနာခြင်းသစ္စာစောင့်ခြင်းစတဲ့အရေးကြီးတဲ့ဘုရားသခင်ပြည့်ညတ်တော်တို့ကိုလစ်လို့ပြုကြတယ်။အခန်းငယ်28ကနေပြော28ကြားမှာယေရှုကယူဒဘာသာရေးကောင်းဆောင်များရဲ့အကျင့်ကိုဥပမာပေးပြီးအခုလိုပြောပြတော်မူပါတယ်။လူဝိတ္တောကျမ်းပြုတ်စရာဖာရိရှဲတို့သင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားအဖြူတုတ်သောသင်ချိုင်းတွင်း၌တူကြ၏ထိုတွင်းသည်အပြင်၌တင့်တယ်စွာတကားအတွင်း၌ကလူသည်အယိုးအညစ်အကြေးအမျိုးမျိုး၌ပြည့်လျက်ရှိ၏ထို့အတူသင်တို့သည်အပြင်၌လူတို့ရှေ့မှဖြောင့်မတ်ဟန်ရှိ၏အတွင်း၌ကလှုပ်ဝက်ခြင်းမတရားသဖြင့်ကျင့်ခြင်း၌ပြည့်လျက်ရှိကြ၏လို့မိန့်တော်မူပါသည်ညအချိန်မှာယေရှုထံတော်ကိုလာတဲ့နေကောဒင်ဟာအဲ့ဒလိုပုံကူမျိုးဖြစ်နေပါတယ်။မဿဲအခိုင်း23အခန်းငယ်33မှာနေကောဒင်ကဲ့သို့သောသူတော်ကောင်းရောင်ဆောင်တဲ့ယူဒဘာသာရေးကောင်းဆောင်များဟာငရဲမိအိုင်ထဲမှာထာဝရပြစ်ဒဏ်ခံရမဲ့သူတွေဖြစ်ကြောင်းယေရှုဖခင်ကအခုလိုအတိအလင်းမိန့်တော်မူပါတယ်။မွေစိုးအမျိုးတို့သင်တို့သည်အပြစ်ငရဲမှအဘယ်သို့လွတ်နိုင်ကြမည်နည်း။နေကောဒင်အတွက်အပြစ်ငရဲကနေလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်ကိုဝင်နိုင်ဖို့တခုတည်သောနေလမ်းမှာဒုတိယမွေးခြင်းကိုခံဖို့ဖြစ်ကြောင်းယေရှုဖခင်ကနေကောဒင်ကိုပြောပြတော်မူပါတယ်ဒုတိယမွေးခြင်းဆိုတာဘာလဲဆက်ပြောလေ့လာကြပါစို့ဒုတိယမွေးခြင်းကိုခံရမယ်လို့နေကောဒင်ကိုယေရှုမိန့်တော်မူတဲ့အခါနေကောဒင်ကအသက်ကြီးသောသူသည်မွေးခြင်းကိုအဘယ်သို့ခံနိုင်ပါမည်နည်းအမည်ဝန်းတဲ့သူတဖန်ဝင်၍မွေးခြင်းကိုခံနိုင်ပါမည်လို့လို့ဆိုပါတယ်ဒုတိယမွေးခြင်းဆိုတာလူတို့ဘက်ကတတ်နိုင်တဲ့အမှုမဟုတ်ဘူးဆိုတာကိုနေကောဒင်သိတယ်ဝိညာဉ်ပိုင်းဆိုင်ရာဒုတိယမွေးခြင်းဟာကိုယ်ခန္ဓာပိုင်းဆိုင်ရာမွေးခြင်းနဲ့အလားတူညီတဲ့အချက်ရှိပါတယ်အမေမွေးတော့ကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဘာတစ်ခုမှမပါတယ်လို့ ဝိညာဉ်ပိုင်းဆိုင်ရာဒုတိယမွေးခြင်းမှလည်းကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဘာတစ်ခုမှမပါဘူးအမေမွေးတော့ကကျွန်တော်တို့တတ်နိုင်တဲ့အမှုမရှိသလိုဝိညာဉ်တော်မွေးခြင်းအမှုမှလည်းကျွန်တော်တို့တတ်နိုင်တဲ့အမှုမရှိဘူးဒုတိယမွေးခြင်းဟာဖယားသခင်သာတတ်နိုင်တော်မူသောအမှုဖြစ်ပါတယ်အခန်းငယ်9မှာဒုတိယမွေးခြင်းဆိုတာရေနဲ့ဝိညာဉ်တော်မွေးခြင်းဖြစ်ကြောင်းရေနဲ့ဝိညာဉ်တော်မွေးခြင်းဆိုတာနှုတ်ကပတ်တော်အားဖြင့်လူတို့ရဲ့ဝိညာဉ်ကိုတန့်ရှင်းစေတော်မူသောဝိညာဉ်တော်ဖခင်ရဲ့လှုပ်ဆောင်ချက်ဖြစ်တဲ့အကြောင်းယေဇကျေလအခန်းငယ်36အခန်းငယ်24ရာနေပြီးတော့29အဖက်အခန်းငယ်အခန်းငယ်26နဲ့29စတဲ့ကျမ်းချက်တွေအရကျွန်တော်တို့သိရပါတယ်ယောဟန်အခန်း3အခန်းငယ်6မှာဇာတိပဂတိမွေးသောအရာသည်ဇာတိပဂတိဖြစ်၏ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏လို့နေကောဒင်ကိုယေရှုမိန့်တော်မူပါတယ်လူသားတိုင်းမှာအပြစ်ရှိသောကြောင့်အပြစ်ရှိသောလူသားများကအပြစ်ရှိသောလူသားများကိုမွေးဖွားပါれအပြစ်ရှိသောလူသားများကကိုယ့်ကိုယ်ကိုအသက်တပံမွေးလို့မရဘူးဖယားသခင်ဝိညာဉ်တော်ကသာလူတို့ရဲ့စိတ်ဝိညာဉ်ကိုအသက်တပံမွေးပေးနိုင်တယ်ဒါကြောင့်အခန်းငယ်9မှာဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနဲ့လို့နေကောင်းတယ်ကိုယေရှုမိန့်တော်မူခြင်းဖြစ်ပါれအခန်းငယ်၈မှာဝိညာဉ်တော်မွေးခြင်းကိုလေနဲ့နှိုင်းထားပါတယ်။လေကိုကျွန်တော်တို့မမြင်နိုင်ပါဘူး။ထိမ့်လဲမထိမ့်ချောက်နိုင်ပါဘူး။ဒုနည်းတူဝိညာဉ်တော်မွေးခြင်းကိုကျွန်တော်တို့မမြင်နိုင်ဘူး။ထိမ့်လဲမထိမ့်ချောက်နိုင်ဘူး။ဝိညာဉ်တော်ကအလိုတော်ရှိသောသူတို့ကိုဒုတိယမွေးခြင်းကိုပေးတော်မူပါတယ်။ဒုတိယမွေးခြင်းကိုခံဖို့လိုအပ်သောသူဟာနေကောဒင်တယောက်ပဲလား။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာလူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဘုရားသခင်ရှေ့တော်၌အသေးပြတ်ကြပြီလို့အတိအလင်းပြောထားပါတယ်။မိတ်ဆွေနဲ့ကျွန်တော်အပါအဝင်ကျန်တဲ့လောကီလူသားအလုံးဟာအပြစ်ရှိသောသူတွေဖြစ်ကြောင်းအပြစ်ရှိသောလူတို့အတွက်အပြစ်ငရဲကနေလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်ကိုဝင်နိုင်ဖို့ဘုရားသခင်တတ်မှတ်တော်မူသောတခုတည်းသောနိလန်းမှာဒုတိယမွေးခြင်းကိုခံဖို့ဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေမိတ်ဆွေကဒုတိယမွေးခြင်းကိုခံပြီးပြီလားမိတ်ဆွေဟာဘုရားသခင်ရှေ့တော်မှာအပြစ်ရှိသောသူအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်သောသူဖြစ်ကြောင်းကိုယ့်ရဲ့အခြေအနေမှန်ကိုနားလည်ဝန်ခံပြီးနောင်တနှလုံးသားနဲ့ယေရှုဖခင်ထံဝန်ချတောင်းပန်ပြီးယေရှုဖခင်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်ဒုတိယမွေးခြင်းတည်းဟူသောဘုရားသခင်သာပြည့်ရသောအခွင့်အပြစ်ငရဲကနေထာဝရကယ်တင်ခြင်းကိုရရှိနိုင်ပါကြောင်းသတင်းကောင်းပတ်အပ်ပါရယ်နားဆင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။